မြန်မာကနေဗြိတိန်နိုင်ငံထိမိုင်ပေါင်း 3,000 နီးပါးမော်တော်ဆိုင်ကယ်နဲ့ခီးရှည်မောင်းနေနေတဲ့မြန်မာနိုင်ငံသား2ဦးဟာအခုဆိုရင်မွန်ဂိုလီးယားနိုင်ငံကိုရောက်ရှိနေပါပြီ။တရုတ်နိုင်ငံမြောက်ပိုင်းနဲ့မွန်ဂိုလီးယားနိုင်ငံတောင်ပိုင်းမှာရှိနေတဲ့အာရှမှာဒုတိယအကြီးဆုံးဂိုဘီတဲကန်နာယကိုဖြတ်တန်းပြီးတဲ့နောက်မွန်ဂိုလီးယားမြို့တော်ကိုရောက်ရှိခဲ့ပါပြီ။မိုင်ပေါင်း 9,000 ကျော်ထိမောင်းနှွန်ခဲ့ပြီးဖြစ်တဲ့မော်တော်လော့ခီးသွွားအဖွဲ့ဝင်2ဦးရဲ့နောက်ဆုံးအခြေအနေကိုဆက်ပြီးနားဆင်ပါရှင်။မော်တော်လော့ခီးသွွားအဖွဲ့ဝင်2ဦးဖြစ်တဲ့ကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖာရူဟာကဘာကျော်ဂိုဘီတဲကန်နာယကိုဖျက်တမ်းမောင်းနှင်ပြီးတဲ့နောက်မွန်ဂိုလီးယားနိုင်ငံကိုရောက်ရှိနေပါပြီ။အဲ့ဒီတဲကန်နာယဟာတရုတ်နဲ့မွန်ဂိုလီးယားနယ်စပ်တရုတ်မြောက်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရအင်းနမွန်ဂိုလီးယားဒေသမှာရှိနေတာပါ။ဂျွန်လ16ရက်နေ့ကအင်းနမွန်ဂိုလီးယားကိုရောက်ရှိပြီးမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနှင်ခဲ့တဲ့ဒေတာအတွေ့အကြုံတွေကိုဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ကမော်တော်လော့ Facebook ဗီဒီယိုကနေတဆင်းအားပေးနေတဲ့ပရိသတ်တွေကိုအခုလိုပြောပြပါပါတယ်
။အခုရောက်နေတော့အင်းနမွန်ဂိုလီးယားအင်းနမွန်ဂိုလီးယားဆိုတာဒီပီပတ်ပိုင်းမှာရှိတဲ့မွန်ဂိုလီးယားပိုင်းပြောသူ့မှာလည်းရာဇဝင်တွေအများကြီးပါပဲ။ဒီမှာလည်းကျွန်တော်လေယာဉ်လက်စစ်တွေအများကြီးကျွန်တော်အကြမ်းဖျင်းရည်ကြီးရတဲ့ထောင်ပိုင်းအရှိဒီနေရာလေးတစ်ခုနေရာလေးတွေရှားလေးတွေရည်ကြီးရနေရာ300ဟိုးမသိဆုံးကြီးဆက်ဆံဆိုဒီလင်းကြီးမှာတိုက်နေတဲ့လေးရယ်ဆိုလာလည်းရှိတယ်နော်ဒီမှာ
ဆိုလာလည်းရှိဆိုလာဆိုလာလည်းနော
်ဒီတဘောကလေအားလက်စစ်နေအားလက်စစ်တင်နေဂျန်နရီလောက်ထားရတာအများကြီးတွေ့ရတယ
်ဒါအပြင်နှစ်ပတ်အတွင်းတရုတ်နိုင်ငံအနောက်တောင်ပိုင်းရွန်းနံပြည်နယ်ကနေမြောက်ပိုင်းအင်းနမွန်ဂိုလီးယားဒေတာထီမောင်းနှင်ခဲ့တဲ့ခီးလန်းတခြားဖြတ်တန်းခဲ့တဲ့တရုတ်ကုန်းတွင်းပိုင်းဒေတာအခြေခံအဆောက်အုံတွေခင့်မီတိုးတက်ကောင်းမွန်တဲ့မြင်ကွင်းအတွေ့အကြုံတွေကိုလည်းသူတို့နှလုံးလုံးကအခုလိုပြောပြပါဗျာ
ကျွန်တော်တို့ဒီတုတ်ပြီးထဲမှာတင်ကို12ရက်ရှိပါတယ်နော်အရင်နဲ့ eye opener ဒီတုတ်ပြီးထဲမှာစီးတဲ့ချိန်မှာလေအချိန်တော်များများ I think 80-90% လောက်ကစတူမှာသွားနေရတယ်ဒါပေမဲ့မြို့ရမြို့တိုင်းကြုံဝင်ပြီးတော့နားရတဲ့ချိန်မှာမြို့သူမြို့ချင်းစီရဲ့ infra တွေကအရန်ကိုအားကြောက်ဝင်ကောင်းအောင်ကောင်းနေဆိုအောင်မြင်ရတယ်နော်
ကျွန်တော်စီးလာရင်တော့လေဥမာကွေးမြေကြီးပဲတော့ချက်စီကျွန်တော်နှစ်နိုင်လောက်စီးပြီးမှရုပ်တရက်ကြီးတွေ့ရတဲ့ခါကျရင်ဟာလုံးဝဒီမြို့အကြီးကြီးပဲစီးတာပါလေကျွန်တော်ကြီးတိုက်တည်အမြင်ကြီးတွေအဲ့လိုမျိုးတွေနေရာတော်တော်များများစီးတယ်
တနည်းကိုမိုင်ပေါင်း180ကျော်နှုန်းနဲ့မိုင်ပေါင်း 9,000 ကျော်ထိမောင်းနှင်ဖြတ်တန်းခဲ့တဲ့လမ်းခီးအခြေအနေကိုလည်းမော်တော်လော့ခီးသွားနှုန်းလုံးကအခုလိုပြောပြပါတယ
်တရက်ကိုကျွန်တော်မစီးဆို
300
နီးပါ
းကီလိုမီတာပေါ့နော
် average ပေါ့ average 300နီးပါးလောက်ရှိရနော်အရင်စီးရရဲ့ဟို expressway အားလုံးကကားကြီးဆိုရင် 80 ကားလက်ဆိုရင် 100 ကားငယ်ဆိုရင် 120 တက်မှတ်ထားတယ်တခါရလေကားရွာကြီးကြော်ရတဲ့ချင်းဆိုဟိုကားငယ်လေးကိုကြော်ရတဲ့ချင်းဆိုရင်စီးလိုက်ရဲ့ speed ကတော်တော်လေးဒါပေမဲ့ကိုကလည်းဆန်ကြုံယုံတယ်လမ်းလည်းယုံတော့လမ်းနေရဲ့ curve တွေလမ်းနေရဲ့လမ်းမှာအဝေးပြေးဒီအဝေးပြေးလမ်းမှာကျွန်တော်ဘာမှမရှိ
ဘူး safety factor လည်းတော်တော်ကောင်း
တယ်ဟုတ်တယ
်ကျွန်တော်တို့ကြည့်တာဟိုမှာကိုရမယ်အကွေတွေလို့နောက
်ပြင်ကျွန်တော်တို့တောင်းနေအများကြီးဖြစ်ရတယ်ဒါပေမဲ့တောင်းတစ်ခုနဲ့တစ်ခုကိုအသားနဲ့ထိုးတာနော
်ဟုတ်တယ
်လုံးဝတောင်းတဲ့ဟိုဟိုတောင်းအောင်တောင်းချင်းလှုပ်ရတာတက်တော့ဆင်းတော့မရှိဘူးတော့ကသရားထုတ်ထားရဲ့
တောင်တွေ့ရင်
တောင်တွေ့ရင်လိုင်းကိုဖောက်ပလိုက်တယ်
6
တွေ့ရင်သရားထုတ်ပလိုက်
တယ်သရားထုတ်ပလိုက်တယ်သူတို့လိုင်းကိုရရတယ်နော်တချို့ဆိုရင်10ကီလိုမီတာလောက်ရှိ
ဟုတ်တယ
်ဟာတို့ဆိုရင်အာတော့6ကို
မီးရှိတဲ့လိုင်းကိုရှိရဲ့မီးမရှိတဲ့လိုင်းကိုရှိရဲ့ဝင်တော့ရင်တခါလေမျက်စိကဖုံးဆိုလိုင်းဖြစ်သွားပြီမောင်းမင်းနေတာပဲဒီတိုင်းမျက်စိမေ့ပြီးမောင်းသွားတော့ပဲ
အခုလို့ကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖားလို့နှစ်ဦးမော်တော်ဆိုင်ကယ်နဲ့စွန်စားကဘာပတ်တဲ့ခီးစဉ်ကိုအားပေးဂုဏ်ယူကြောင်းဗြိတိန်ခြေဆိုင်တီထောင်စုမြန်မာနိုင်ငံသားများအဖွဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဒေါက်တာဇွန်မြတ်တန်ဝင်းက VOE ကိုပြောပါတယ
်သူတို့ခီးစဉ်ဆိုစဉ်းစားမယ်ဆိုလို့ရှိရင်ဟာလာလူငယ်နှစ်ယောက်သာဒီလိုခက်ခဲလမ်းကိုသူတို့ကူးဖြတ်လာတယ်ဆိုတာကတော့เนาะအတူတူအားပေးရမယ်เนาะသူတို့နေနေရလဲဘူးသူတ္တလဲသူတို့တိုးတက်မယ်သူများတွေအတွက်လဲအားတက်ဖို့ကောင်းတယ်လို့အန်တီပြင်းတယ်ပေါ့เนาะလူငယ်တွေအနေနဲ့
ဒါပြင်မော်တော်လော့ခီးသွားနှစ်ဦးလန်ဒန်ရောက်လာမဲ့အချိန်ဟာရာသီဥတုအကောင်းဆုံးအချိန်ဖြစ်နေတယ်လို့လည်းသူကဆိုပါတယ်။မေလ26ရက်နေ့ရန်ကုန်ကနေစတင်ထွက်ခွာလာတဲ့မော်တော်လော့ခီးသွားနှစ်ဦးရဲ့တလနီပါခီးစဉ်အတွင်းတရုတ်ကနေမွန်ဂိုလီးယားနိုင်ငံကိုရောက်ရှိခဲ့ပြီးမကြခင်ကာဇစ်စတန်နိုင်ငံဖြတ်ပြီးရုရှားကိုဝင်ပြီးတဲ့နောက်နော်ဝေး၊ဒိန်းမတ်ဂျာမနီ၊နယ်သာလန်တို့ကတဆင့်ဗြိတိန်နိုင်ငံလန်ဒန်ထိမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနှင်ကြမှာဖြစ်ပါတယ်။သူတို့နှစ်ဦးအပြန်ခီးစဉ်ကိုအသေးစား တည်ရသေးပေမဲ့တူရကီနိုင်ငံကတဆင့်အာရှနိုင်ငံတွေဘက်ပြန်ဝင်ဖို့ရထားတယ်လို့ဆိုပါတယ်။ BMW အမျိုးအစားမော်တော်ဆိုင်ကယ်နဲ့မောင်းနေတဲ့သူတို့နှစ်ဦးရဲ့ခီးစဉ်အတွက် MPRL ENP စွမ်းအင်ကုမ္ပဏီကအဓိကပံ့ပိုးထားပါတယ်။